တတ်ရှင်များရှင်ကုလသမဂ္ဂအထွေထွေတွင်းရေးမှုချုပ်မစ္စတာကိုဖီအန်နိုင်ရဲ့ကိုယ်စားလှယ်မစ္စတာဂမ်ဘရီဟာမြန်မာရှေ့ဆိုးရရဲ့စီစဉ်ချက်အရဒီကနေ့တောက်ကြနေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံခဲ့ပါတယ်တွေ့ဆုံပြီးတဲ့နောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းထုတ်ပြန်ချက်တစ်ခုကိုထုတ်ပြန်ခဲ့ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးဗီအိုမြန်မာပိုင်းဌာနရဲ့သတင်းတောက်ဇော်ရေးမှာကအခုလိုတင်ပြထားပါတယ
်သောတာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတူဖြစ်တဲ့ဦးမြင့်သိန်းကအခုလိုပြောပြခဲ့ပါတယ်
။ကုလသမဂ္ဂအဖွဲ့ဟာတကယ်တမ်းကျတော့နှစ်ဦးနှစ်ဖက်ပြည်လည်ရေးအတွက်ကိုအချက်လက်နဲ့နီးလန်းရှာဖွေဖို့အတွက်လောက်တဲ့သဘောဆိုတာကိုကျွန်တော်တွေ့ရပါတယ်။အဲ့တော့နှစ်ဦးနှစ်ဖက်ပြည်လည်ဖို့အတွက်ဆိုလို့ရှိရင်အစကောင်းမှုလိုမှဖြစ်တယ်။အစကောင်းမှုဆိုတဲ့နေရာမှာစူးစမ်းဖို့ဆိုတဲ့အခါမှာနှစ်ဦးနှစ်ဖက်တွေ့ဆုံဆွေးနွေးမှသာလျှင်အကောင့်တွေပေါ်နိုင်မှာဖြစ်တယ်လို့ကျွန်တော်ဒီလိုသဘောရပါတယ်။နောက်ချက်ကဘယ်နည်းနဲ့ပဲဖြစ်ဖြစ်အကောင့်တွေဖော်တဲ့နေရာမှာသွေးဆောင်ဆွေးနွေးအဆင့်ကိုတော့ကျော်လွှားသွားလို့ရမှာမဟုတ်ပါဘူးအဲ့တော့သွေးဆောင်ဆွေးနွေးဖို့ဆိုတဲ့နေရာမှာလည်းတကယ်တမ်းကျတော့ဆန္ဒရှိရင်နီလန်းရှိမှာဖြစ်ပါတယ်ဆန္ဒမရှိရင်တော့နီလန်းရှိမှာမဟုတ်ပါဘူးတကယ်တမ်းထိရောက်မဲ့သွေးဆောင်ဆွေးနွေးဖြစ်ဖို့ဆိုရင်လည်းဒေါ်ဆန်းစုကြည်ပါဝင်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီနေ့လာရောက်တဲ့အဖွဲ့နဲ့ဒေါ်ဆန်းစုကြည်ကိုတွေ့မဲ့တောင်းဆိုတဲ့အခါမှာအပြင်းမရသေးဘူးလို့ကျွန်တော်သိရပါတယ်။ဒါကြောင့်မို့လို့ကုလသမဂ္ဂအဖွဲ့ကနေပါမှာတက်ဆိုင်ရာများနဲ့တွေ့တဲ့အခါမှာခတ်မှန်ပြီးတော့တွေ့ဆုံခွင့်ရအောင်တောင်းဆိုဖို့ကျွန်တော်တို့မြစ်တရခံထားပါတယ်
။ခင်ဗျမစ္စတာဂမ်ဘာရီကလေဒီမြို့သားဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်နဲ့တွေ့တဲ့အခါမှာသူ့ဘက်ကဘာတွေဖတ်ပြောတာတွေရှိသေးတယ်လဲ
။သူကတော့ခုနပြောလို့ပေါ့အချက်လက်နဲ့နီလန်းရှာဖွေဖို့အတွက်ကိုကျွန်တော်တို့တင်ပြတဲ့အချက်လက်တွေကိုနားထောင်တဲ့အနေအထားရှိပါတယ်။အဲ့တော့တင်ပြတဲ့ဆိုတဲ့နေရာမှာလေကျွန်တော်တို့မှအထူးကြီးညာချက်တွေထုတ်ပြန်လာပြီဖြစ်ပါတယ်အဲ့တော့အထူးကြီးညာချက်များမှာပါတဲ့အချက်လက်တွေကိုကျွန်တော်တို့ပြန်လည်ရှင်းလင်းတင်ပြခြင်းဖြစ်ပါတယ်အ
ဲ့တော့ဒီမြမပီရဲ့အရေးကိစ္စတွေကဒီတကယ်အရေးကြီးတဲ့ကိစ္စတွေလို့ဒီမစ္စတာခန်ပါရီကရောယုံကြည်ရဲ့ပုံစံမျိုးတွေ့ရလားလဲ
ဟုတ်ကဲ့ကျွန်တော်တို့တွေ့ရပါတယ်အဲပြီးတော့သူကလည်းအရင်တုန်းကကုလသမဂ္ဂလူငယ်ကောင်စီမှာအဲဗမာနိုင်ငံရဲ့ကိစ္စကိုကျွန်တော်တင်ပြထားပြီးသားဖြစ်တဲ့အတွက်ကြောင့်ကြည်နေနဲ့နားလေသဘောပေါက်ပြီးသားဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်
။အဲ့ခါမှာသူ့ဘက်ကရောဘာတွေပြန်လဲပြောဆိုရရှိသေးလဲ
။အဲသူကတော့သူအကုန်လုံးဘက်ဆုံတောင်းဆိုသူအချက်လက်စုအောင်မှာပေါ့နော်။နီလန်းနေစဉ်းစားအောင်မှာပေါ့
။ဒီလုံယုံရေးကတောင်းကြည့်နေတာမျိုးကြီးဒီနဲ့မှာရှိနေတာမျိုးအဲ့ဒါမျိုးကြီးကိုတွေ့ရလားမလဲ
။ဟောအထက်မှာကျွန်တော်တို့မရှိပါဘူးခင်ဗျ။အဲမရှိဘူးလို့ကျွန်တော်သိရပါတယ်။ဘာလို့လဲဆိုတော့အကူလာသမားကဖွဲ့ရင်နောက်ပြီးတော့ဗမာနိုင်ငံဆိုင်ရာကုလသမဂ္ဂကိုဒီနေတာပေါ့နော် UN ကိုဒီနေတာအချားစ်ဗစ်စီပါတယ်လို့သိရပါတယ
်ဒီမစ္စတာဂမ်ဘာရီရဲ့ပတ်သက်ပြီးတော့မြို့သားဒီမိုကရေစီအတွက်ကြောင့်နေနဲ့ဘာတွေများဖတ်ပြောချင်တာရှိသေးတာလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့မူလကမှန်တာလည်းဒါလည်းအဆင့်နည်းနည်းမြင့်မြင့်နဲ့ကျွန်တော်တို့သုံးဖြတ်သုံးသပ်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့အခုချိန်ကတော့အချက်လက်နဲ့နီလန်းရှာဖွေဖို့ first finding အဆင့်တော့ပဲရှိတာကိုကျွန်တော်တွေ့ရပါတယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ပေါ့အဒီကိစ္စရတဲ့ဟာအကျွန်တော်တို့ဒီနှစ်ဦးနှစ်ဖက်ရောကျွန်တော်တိုင်းပြည်အတွက်အနာဂတ်မှာအကောင့်ထဲပေါ်မဲ့လမ်းစဉ်မှာအခြေခံတစ်ခုအဖြစ်နော်ခြေလမ်းတစ်ပြားအဖြစ်ဖြစ်နိုင်နေဆိုရင်တော့ဒါအကောင့်တဲ့လက္ခဏာပါပဲအဲ့တော့ဖြစ်ရအမှန်နဲ့နှစ်ဦးနှစ်ဖက်ကိုပြည်လေရေးအတွက်ကိုကုလသမဂ္ဂအနေထားအဖြစ်လဲကျွန်တော်နိုင်ငံရဲ့အနေထားတွေအားလုံးကိုသိရှိပြီးတဲ့လို့ယူဆတဲ့အတွက်ကြောင့်အနီလန်းမျိုးကိုရှာဖွေတွေ့ရှိနိုင်နိုင်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ဟုတ
်ကဲ့မစ္စတာကမ်ဘာရီအနေနဲ့ဒီခုခုချက်ချဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးဒါတွေများပြောဆိုတာရှိပါသလား
ရှင်။သူတောင်းဆိုထားတယ်။တောင်းဆိုထားတဲ့နေရာမှာအပြေမရသေးဘူးလို့တော့ရှင်းပြပါလေ
။မစ္စတာကမ်ဘာရီနဲ့တွေ့ဆုံခဲ့တဲ့အကြောင်း NLD ပြောခွင့်ရဦးမြင့်သိန်းကပြောသွားတာဖြစ်ပါလေ။